ဒီယတိတောင်မြို့နယ်ကကြေးရွာအုပ်စု၁၂ခုကိုပုံမှန်144ထုတ်ပြန်ထားတာဒီစိတ်လောက်ရှင်းပြပေးပါလားဗျာ
ဒီကနေ့ဟုတ်လားလေးရင်းကြီးကအောင်နိုင်ရကြေးရွာအုပ်စုပါလေနေသားသားတရဲဖွဲ့ကနေပြီးတော့ဒေခံသက်သန်းတော်ကြေးရွာလုံးကရဲတွေကိုဝိုင်းလိုက်တဲ့သဘောရှိပေါ့နော်ဥတီတော်မောင်းတော်ဘက်မှာလည်းမျိုးတွေတက်ပြတဲ့အချက်လေးတွေလည်းရှိတယ်နောက်အဲကျွန်တော်တို့တောင်သားမှာကနေတဲ့ချက်ပြင်ရွာမှာရှိတဲ့ခရူးကောက်တော်တဲ့ဥတန်းချင်းဆိုတဲ့လူတယောက်လည်းပျောက်သွားတဲ့အနေအထားရှိတယ်အောင်နိုင်မှာလည်းတလောင်းသုံးလောင်းပေါ့နော်ချက်ပြင်ရွာနားမှာလည်းတွေ့တဲ့အနေအထားရှိတယ်ဆိုတော့အဲလုံလုံကြီးမတိမငင်မျိုးဖြစ်နေတာပေါ့နော်ဒီဘက်ကဆန်းသားတွေနဲ့ပင်ကလေးတွေနဲ့ဒီမင်းတိုင်းနဲ့တစုလုံးကို7ရက်နေ့ည7နာရီနဲ့စပြီးတော့ပုံမှန်144ထုတ်လိုက်ပါတယ်။ကျေအောင်စု7တောက်စုအကျုံးဝင်ပါတယ်။ချိန်ကတော့ကျွန်တော်ည9နာရီနေပြီးတော့မနေ့9နာရီရှိပါ။အော်မနေ့ညနေစထုတ်ပါတယ်။ဒီမင်းကကျွန်တော်နှစ်လပါ
။လုံချုံရေးကိစ္စကိုတက်မတော်နဲ့နေကြောင်ရဲတပ်ဖွဲ့တွေပေါ့လေ။ဘလောက်ဒီများတိုးမြင့်လှုပ်ဆောင်ထားတယ်လဲသိပြသေးဗျ။
နေကြောင်တက်ကတော့၄ရက်နေနောက်ပိုင်းပြီး9ရက်နေကလေးကနေစပြီးတော့မူလအင်အားထက်2ဆပေါ့ကင်းရဲကင်းတစ်ခုမှ9ယောက်ရှိရင်14ယောက်ထည့်ထားပါတယ်။ဒါမှမဟုတ်စစ်ကြောင်ကတော့ဒီလှုပ်ရှားတွေကတော့ပုံမှန်ရှိပါတယ်။အခက်ရောက်လာတဲ့စစ်ကြောင်တွေကတော့ကျွန်တော်တို့သိပြောမသိပါဘူးခင်ဗျ။အ
ဲ့ဒီရသေးတောင်နေနဲ့ပေါ့လေဒီမေယူတောင်နဲ့ဘလောက်များအကွာအဝေးရှိလဲကျွန်တော်တို့သိထားတဲ့မေယူတောင်ကျော်မှလည်းကြံဖတ်တွေကခြေကုပ်စခန်းတွေပါရှိတယ်လို့ကြားရလို့ပါ
။တောင်တောင်တန်းကဒီဘက်ရသေးတောင်ပဲသွားဆိုလို့ရှိရင်ဆက်ရှင်မိုင်ကြော်ကြော်လောက်ရှိရပေါ့ဒီဘက်အငူမော်ကနေပြီးတော့ကျွန်တော်တို့အပိုင်ကဆက်လိတ်အုပ်စုထိပ်ထိပ်ပေါ့နော်အဲ့ဒီမေရုတောင်ရဲ့အရှိလန်းအနောက်လန်းဘက်မှာဆိုရင်တိုင်းနာရွာတွေရောပင်ကလေးရွာတွေရောနေကြတာရှိတယ်မေရုတောင်ကျော်ကိုတိုင်းနာကျေးရွာကနေပြီးတော့တက်ပြီးတော့ခရူးကောက်တို့အဟင်းရွက်ကူတို့ဟင်းရွက်ဆိုင်တို့ရှိတော့ပေါ့နော်ဒီတန်းဖက်အဖွဲ့တွေရှိတော့ဒီခုတိုင်းနာရွာအဲ့ဒီနားမှာတက်ပြီးတော့လည်းမခုနိုင်ပေါ့ဒါအဟင်းရွက်မရှာနိုင်ပြီးလို့ရှိရင်ရွာမှာလည်းတို့ကမအိတ်နိုင်ပေါ့နော်မြူတောင်ကျော်ကတော့အနေအားလိုက်ဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်ထဲမှာတင်ဟို16မိုင်ကျော်လောက်ရှိတယ်ကျွန်တော်တို့ရေသေးတောင်မြို့နယ်ရဲ့မေယူမြင့်ရဲ့အနောက်ဖက်ခြမ်းပါပေါ့
ဇေဒီပင်ရွာဘက်ကလည်းပြောင်းရွှေ့လာကြတယ်တိုင်းသားတွေလည်းတော်တော်များရှိတယ်လို့သိရတယ်ပဲသူတို့ရဲ့အခြေအနေလေးတွေရောဆရာဘယ်လိုများပြောပြနိုင်မလဲဗျ
ဒီနေ့ဖြစ်စဉ်ကြောင့်မလို့ပေါ့နော်တခြားအကြောင်းကြောင်းတွေလည်းပါတယ်ပေါ့တိုင်းသားရွာကဈေးရွာချုပ်ပြင်းအောက်မြိုင်ပြင်ရှိစစင်မြိုင်ဒီဘက်ကရွာဆိုပေါက်ပင်ရင်ပေါ့ငါးရွာက GDP ကိုရွှေ့တာလည်းရှိတယ်နောက်ဟိုဘက်ကမော်ထက်ဆိုတဲ့ရွာကိုရွှေ့တာလည်းရှိတယ်ဖဆုံဆိုတဲ့ကျေးရွာကိုရွှေ့ကြတာလည်းရှိတယ်ပေါ့ပုံမှန်132စုလောက်ရှိပါတယ်နောက်9ရက်နေ့ကျော်ကျော်ကျတော့ Demolition စစ်ကြောင်းတွေလည်းထက်ရောက်လာတယ်နေသားဆောင်နဲ့ထက်ထည့်ပြီးလာတော့၈ရက်နဲ့၉ရက်မှာတက်မလို့စစ်ကြောင်းနေနေသားဆောင်နေနဲ့အတူလိုက်ပြီးတော့ကျွာတွေဒီလိုက်ပို့တော့ရွာတွေမှာပဲအခုစစ်ကြပြန်နေနေပါပြီဗျ
ဒီမွတ်စလင်နေနေထိုင်ကြတဲ့ရွာတွေထဲမှာကိုပဲစစ်တင်နှံပေးတာတွေနောက်ဟိုလက်လုတ်ဘုံတွေသူတို့ကိုယ်တိုင်လောက်ကြတာတွေခြေကုပ်စခန်းယူတဲ့ပုံစံမျိုးသဘောမျိုးဖြစ်နေတယ်ပေါ့လေအချို့ရေးရဘလို့များကင်တွေပြေရှင်းတယ်လဲသိပြတယ်ဗျ
ကျတနာဖြစ်တဲ့အောင်နိုင်ရကြေးရွာရဲ့အဲ့အထက်နိုင်ရကြေးရွာရဲ့အဲ့ဒါကနီလင်းပေါ်အဲ့နားမှာဟိုကြေးရွာဒီ56ရွာကပင်ကလေးရွာတွေပေါ့နော်ရွာကြီးတွေပေါ့အဲ့ဒီရွာတွေထဲမှာကြတော့အုတ်ဆိုးရေးမှုတစ်ယောက်လောက်ပဲသူတို့ယာယီခံထားနိုင်တဲ့အနေအထားရှိတယ်။အုတ်ဆိုးမှုကလည်းကျွန်တော်တို့ကိုဒီရွာထဲမှာစစ်တင်နှံပေးနေပါတယ်တန်ဖက်ပေးနေပါတယ်ဆိုတော့တွေ့တဲ့တည်င်းမပုတ်ရဘူး။အဲ့ဒါကိုနေသားဆောင်တက်ကတည်င်းရတဲ့အတွက်ကျွန်တော်တို့ကဝင်ပြီးတော့ရှင်းတာဖြစ်ပါတယ်။တည်င်းရတော့အဲ့ဒီလိုမျိုးရတယ်ပြီးခဲ့တဲ့တစ်လလောက်တစ်လခွဲလောက်ကစပြီးတော့တည်င်းတယောက်တည်းရမယ်ညဆိုလို့ရှိရင်7နှစ်ရဲ့17နှစ်အထိတင်နှံပေးတယ်ဆိုတော့တည်င်းနေရတယ်ညမထွက်ရအမိန်ကလေးနဲ့ကျွန်တော်ထိန်းထားတယ်ဆိုလို့ရှိရင်တော့နည်းနည်းလေးအချိန်ကြီးကဒီထက်ပိုတည်ငြိမ်သွားမယ်လို့ထင်ပါတယ်ဗျာဟုတ
်ပြဿနာဖြစ်တဲ့ဒီအောင်နိုင်ရရွာပေါ့လေအဲ့ဒီရွာနဲ့အဲ့ဒီအနီးပတ်ဝန်းကျင်ပေါ့အဲအုတ်ချိုရေးပိုင်းရောအခုလက်ရှိမှာဆရာတို့ဘယ်လိုများကင်တွေပြင်းရှင်းတာမျိုးရှိပါလဲဗျာ
အခုတော့ကျွန်တော်တို့အောင်နိုင်ရရွာတွေကိုဒီအောင်နိုင်ရရွာရဲ့ပေါက်ပင်ရင်ရွာမှာတက်ရင်တင်းရင်ရှိပါတယ်တက်ဖွဲ့တစ်ဖွဲ့ပေါ့နော်ဒီဒီပင်ရွာမှာလည်းတက်တဲ့ရင်ကိုတက်ဖွဲ့ရောရှိပါတယ်နောက်ဟိုဘက်မှာချွတ်ပြင်းမှာလည်းကျွန်တော်ကြည့်ရတော့ရွာကိုတော့300လောက်ကတော့ကျွန်တော်စောင့်ကြည့်နေတဲ့အနေအထားရှိပါတယ်ရွာတွေကတော့ဒီအနေကဖြစ်ပြီးတော့တော့ပင်နိုင်ခွဲလောက်မှာတကာတော့တို့ဝင်ရှင်းပါတယ်ဗျရှင်းတဲ့အခါကျတော့ရွာသားမှာမျိုးသားတွေတောင်မှမရှိပါဘူးစောင့်ကြည့်နေတဲ့အနေအထားရှိပါတယ်ဗျ
ဟုတ်ကဲ့ဆရာဦးကျော်သူခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ဗျ
ဟုတ်ကဲ့ဗျာကျေးဇူးပါ